မြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေကိုအခမဲ့ပညာသင်ကြားပေးခဲ့တဲ့တရုတ်နိုင်ငံသားခရီးရန်တင်းအုပ်ဆရာဂျွန်ဆန်ကင်းချောင်ကိုတရုတ်ဆိုရကဖမ်းဆီးထားပြီးတော့တောင်းတန်ခုနှစ်နှစ်ချမှတ်ထားပါတယ်။လူတွေစုဆောင်းပြီးတော့နေဆက်ကိုတရားမဝင်ဖျက်ကျော်မှုနဲ့သူ့ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဆရာဂျွန်ရဲ့သူ့ရဲ့မိသားစုတွေကတော့အဖမ်းခံရပြီးကလေးကအဆက်အသွယ်မရဘဲဖြစ်နေပြီးသူ့ပေါ်ပြစ်ဒဏ်ရှော့ပေါက်ပေးစင်နေကြပါတယ်။ဒီအကြောင်းကိုကိုကျောင်းလင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျ။
တရုတ်လူမျိုးခရီးရန်တင်းအုပ်ဆရာဂျွန်ဆန်ကင်းချောင်ဟာမြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေအတွက်အခမဲ့ပညာရေးသင်ကြားပို့ချနေသူတဦးပါပြီးခဲ့တဲ့နှစ်2019ခုနှစ်မတ်လ5ရက်တုန်းကတော့မြန်မာပြည်ထဲကနေပြီးတော့ပြန်လာတဲ့ဆရာဂျွန်နဲ့တခြားဆရာတဦးကိုတရုတ်လူမျိုးရေးတပ်ဖွဲ့တွေကယူနန်ပြည်နယ်ထဲမှာဖမ်းဆီးခဲ့ပါတယ်မြစ်ကိုဖျက်ကူးပြီးတော့ပြန်လာတဲ့ချိန်မှာသူ့ကိုစောင့်ဖမ်းခဲ့တာပါအဲ့ဒီချိန်မှာပဲဆရာဂျွန်ကသူ့ရဲ့တယ်လီဖုန်းကိုရေထဲကိုပစ်ချခဲ့ပါတယ်အကြောင်းကတော့အဲ့ဒီတယ်လီဖုန်းထဲမှာမြန်မာပြည်ကတိုင်းရင်းသားကလေးငယ်တွေကိုပညာသင်ပေးဖို့သူစီယုံစုဆောင်ထားတဲ့တရုတ်ဆရာ90ကျော်ရဲ့ကိုရေးချက်လက်တွေပါဝင်နေလို့ပဲဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတော့လူတွေကိုစုဆောင်ပြီးတော့တရားမဝင်နေဆက်ဖျက်ကျော်မှုနဲ့တရုတ်ဆိုးရွားကဆရာဂျွန်ကိုထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။ဒီပြစ်မှုကများသောအားဖြင့်လူကုန်ကူးမှုနဲ့ဖမ်းဆီးတတ်တဲ့အမှုပါ။အသက်58နှစ်ရှိပြီဖြစ်တဲ့ဆရာဂျွန်ဟာအမေရိကန်မျိုးသမီးတူနဲ့လက်ထပ်ထားသူဖြစ်ပေမဲ့အမေရိကန်နိုင်ငံသားကိုမခံယူဘဲတရုတ်နိုင်ငံသားအဖြစ်နဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ကိုကိုင်ဆောင်ထားသူဖြစ်ပါတယ်။သူ့မှာသားနှစ်ဦးရှိပြီးတော့အသက်26နှစ်အရွယ်အာမော့စ်ချောင်းကအမေရိကန်ပြည်ထောင်စုမီချီဂန်တက္ကသိုလ်မှာပညာသင်ကြားနေတာပါသူ့ရဲ့ဖခင်ဟာလူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းဆောင်ရွက်ပေးနေသူတူလည်းဖြစ်ပြီးတော့အဖမ်းခံရပြီးကတည်းကသူတို့မိသားစုနဲ့လုံးဝအဆက်အသွယ်မရခဲ့ဘူးလို့ဆိုပါတယ်
My dad's work has always been in the southern Chinese region not just because he is from
ကျွန်တော်ဖေကတရုတ်နိုင်ငံတောင်ပိုင်းဟူနန်နယ်သားတူဖြစ်ပြီးတောင်ပိုင်းနေနာမကမြန်မာပြည်နဲ့ကပ်ရဲ့ယူနန်ပြည်နယ်ထဲမှာပါဆယ်စုနှစ်တည်းနဲ့ချီးပြီးတော့သူ့ရဲ့အပေါင်းပါတွေနဲ့တမားကျန်းစာတင်ကြားပို့ချမှုတွေတည်းမကပဲလူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းလုပ်ငန်းတွေပါလှုပ်ဆောင်နေတဲ့သူပါဒီလုပ်ငန်းတွေကိုတရုတ်နိုင်ငံထဲမှာသာမကမြန်မာလာအိုနဲ့ငရင်းလှုပ်ပြီးတဲ့နောက်ပိုင်းနီပေါ်နိုင်ငံတွေကိုပါတွားရောက်ပြီးတော့လှုပ်ဆောင်နေခဲ့တာပ
ါမြန်မာပြည်ထဲမှာဆရာဂျွန်လှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေအကြောင်းကိုလည်းတားဖြစ်သူအာမော့စ်ချောင်းကရှင်းပြပါတယ
် What he was doing in Myanmar was school building
မြန်မာပြည်ထဲမှာကျွန်တော်ဖေလှုပ်တာတွေကတော့စာတင်ကျောင်းတွေဆောက်တဲ့လုပ်ငန်းပါကျောင်းကြီးဆောက်ပြီးလို့လုပ်ငန်းလေပတ်လို့ရပြီဆိုရင်မြန်မာအစိုးရရှိကိုအပ်ပါတယ်မြန်မာအစိုးရနဲ့ကျွန်တော်ဖေတို့လုပ်ငန်းနဲ့ဆက်ဆံရေးကတော်တော်ကောင်းပါတယ်မြန်မာပညာရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့ကျောင်းဆောက်လို့ရေးတွေကိုလုပ်တာပ
ါဆရာကျွန်တို့အဖွဲ့ထူထောင်ခဲ့တဲ့စာသင်ကျောင်းတွေကမြန်မာနိုင်ငံဝပြည်ခုထဲမှာတည်းမဲ့တရားစင်ကျော်ရှိပါတယ်တရုတ်ပြည်လေပိုင်းနဲ့တောင်ပိုင်းမှာလည်းကျောင်းကြီးကျောင်းစာတမားကျန်းစာသင်တဲ့ကျောင်းတွေကိုဆရာဂျွန်ကတရားစင်ကျော်ထူထောင်ထားတာပါအဲ့ဒီကျောင်းတွေမှာတက်ခဲ့တဲ့တချို့ကျောင်းသားတွေဟာမြန်မာပြည်ထဲကဆရာဂျွန်ရဲ့အကြောင်းတွေမှာဆရာဖြစ်တဲ့သူတွေလည်းဖြစ်နေပါပြီ။မကြာခင်နှစ်တွေအတွင်းကတော့တရုတ်နိုင်ငံထဲမှာထူထောင်ခဲ့တဲ့ဆရာဂျွန်ရဲ့အကြောင်းတွေတော်တော်များများဟာအာဏာပိုင်တွေရဲ့ဝင်ရောက်စီးနင်းမှုတွေနဲ့ပိတ်ပင်မှုတွေကြုံခဲ့ရတယ်လို့ဆရာဂျွန်ကိုအားပေးထောက်ခံသူတွေကပြောကြပါတယ်။ Community Ward ကြီးဆိုတဲ့တရုတ်နိုင်ငံမှာ Protesting ခရစ်ယာန်ဘာသာဝင်တွေကအခုဆိုရင်38တန်းကျော်ရှိတယ်လို့တရားဝင်ခန့်မှန်းချက်တွေထုတ်ထားပါတယ်။ကျွမ်းကျင်သူတွေရဲ့ခန့်မှန်းချက်တွေအရတော့လာမယ့်ဆယ်စုနှစ်အနည်းငယ်အတွင်းမှာပဲတရုတ်နိုင်ငံဟာကမ္ဘာမှာခရစ်ယာန်ဘာသာဝင်အများဆုံးရှိလာမဲ့နိုင်ငံလို့ဆိုကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကပဲအသစ်ထုတ်ပြန်ခဲ့တဲ့တရုတ်အစိုးရရဲ့ဘာသာရေးဆိုင်ရာစီးမင်းသစ်တွေအရတရုတ်အစိုးရရဲ့ခွင့်ပြုချက်မပါဘဲနိုင်ငံသားကိုဘာသာရေးလုပ်ငန်းတွေနဲ့တွားတဲ့သူဆိုရင်ဒဏ်ငွေအဖြစ်တရုတ်ယွမ်ငွေ2သိန်းအမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင်ဒေါ်လာ32,000နီးပါးပေးရမယ်လို့ဆိုပါတယ်။အဲဒါကြောင့်လဲတရုတ်နိုင်ငံအတွင်းမှာရှိနေတဲ့ခရစ်ယာန်ဘုရားကျောင်းတွေရဲ့ခေါင်းဆောင်တွေအတွက်နိုင်ငံသားထွက်ဖို့အခက်ကြုံနေရပါတယ်။အခုခရစ်ယာန်တင်းဦးဆရာဂျွန်ဆန်ကင်းချောင်းဖန်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းအလွန်ဆိုးရင်ပူပန်နေပြီးတော့လူသားချင်းစာနာမှုဆိုင်ရာရွှေတော့ကနေကြည်ပြီးသူ့ကိုပြန်လွှတ်ပေးဖို့တရုတ်ဆိုးရွားကိုတိုက်တွန်းထားတယ်လို့ဆိုပါတယ်။ဆရာဂျွန်ကလည်းသူလွတ်မြောက်လာမယ်ဆိုလို့ရှိရင်လုပ်ငန်းတွေကနေအနားယူပြီးအမေရိကန်မှာရှိတဲ့သူ့ရဲ့မိသားစုနဲ့အတူပြန်ပြီးတော့နေထိုင်ဖို့ရွယ်ချက်ရှိတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူတဦးက AP သတင်းဌာနကိုပြောပါတယ်။